ဒေါက်တာရှင်များရှင်ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်မစ္စတာကမ်မာရီဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့တဲ့ပေါ်ကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုကိုကြီးနဲ့ကိုမင်းစရာတို့ရဲ့သဘောထားအမြင်တွေကိုဥကြော်ကြော်သိမ်းကတင်ပြခဲ့ပြီးတဲ့နောက်တစ်ဆက်ထဲမှာပဲ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးလွင်ရဲ့ပြောကြားချက်တွေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းအစီအစဉ်သတင်းတောက်ဦးအောင်လွင်ကလည်းအခုလိုသတင်းပေးပို့ထားပါတယ်ရှင်
ကုလသမဂ္ဂထိပ်တန်းတပ်မတော်ဖြစ်သူအီဘရာဟင်ဂမ်မာရီဟာဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့မှာရှိတဲ့အစိုးရဧကရာတစ်ခုမှာဒေါင်ဆန်းစုကြည်နဲ့တနအီလောက်ကြာတွေ့ဆုံဆွေးနွေးခဲ့တာဖြစ်တယ်လို့သိရပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလွင်ကို VOA ကဆက်သွယ်မြင်းမြန်းကြည့်ခဲ့ပါတယ်
။တွေ့တဲ့လူတွေက report လုပ်လို့သိရတယ်လေ။တစ်ချက်ခွဲလောက်ကဒေါင်ဆန်းစုကြည်အိမ်ကနေပြီးတော့ကားတွေဖတ်သွားတယ်။အဲဒီဂမ်မာရီတဲတဲ့အိမ်ကိုသွားတယ်။အဲ့ဒီအဲ့ဒါပဲချင်းပြန်လာတဲ့စသဖြင့်သတင်းပို့တဲ့လူတွေအများကြီးပဲလူတွေကအဲ့ဒီနားမှာမနေ့တရပဲသူတို့ပဲပွဲကြည့်သလိုပဲ
မစ္စတာကမ်မာရီအနေနဲ့စောစောပိုင်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရမရမသိမချဖြစ်နေခဲ့ပြီးမှအခုလိုသူပြန်လဲထွက်ခွာမယ်နေမှာရုပ်တရက်တွေ့ဆုံဝင်ရခဲ့တာလည်းဖြစ်ပါတယ
်ဒီနေ့တွေ့ဖို့ဆိုတာမနေ့ကအင်္ဂရုကမ်မာရီနဲ့ဆွေးနွေးတဲ့အခါမှာဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတလားရပြီလားစသဖြင့်ပေါ့လေဆွေးနွေးတော့ तू อ่ะ तू တောင်းပါတယ်တဲ့သကံပြန်သေးဘူးတဲ့အဲ့တော့ခင်ဗျားတောင်းပါဗောဆိုတော့ तू တောင်းပါပါတဲ့လက်ပြင်ခံဟိုးတဲ့အဲနိုင်ငံတော်အကြီးအကဲကြီးနဲ့တွေ့တဲ့အခါ तू ဒါထပ်ပြီးတော့ तू တောင်းမယ်တဲ့အဲ့တော့ तू အကြီးအကဲနဲ့တွေ့တဲ့အခါတွေ့ခွင့်တောင်းတယ်လက်ဒူးပါတယ်အဲ့ဒါတွေ့ခွင့် तू ရသွားတာပေါ့ဗျာ
နေမှာချေရုပ်ချခံနေရပြီးသူမရဲ့ဆရာဝန်ကလွဲလို့ NLD ပါတီဝင်တွေပါဝင်ဘယ်သူနဲ့မှတွေ့ဆုံခွင့်မရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆက်စုကြည်ရဲ့အခြေအနေနဲ့ပတ်သက်လို့လည်းဥလွင်ကအခုလိုဆက်လက်ပြောပြထားပါသေးတယ
်။ဒေါက်တာနဲ့လာစဉ်တစ်ခေါက်မတွေ့ရတာတော်တော်ကြာသွားပြီ။နှစ်လတစ်ခါလောက်မှတွေ့တဲ့သဘောဒါလည်းသိမ့်မသေးကြဘူး။နှစ်လနဲ့10ရက်17ရက်အဲ့လိုဖြစ်တယ်။အဲ့တော့ပြီးခဲ့တဲ့9ရက်လောက်ကကြီးတဲ့ပူချင်းပူမယ်။အဲ့ဒီလောက်ကသက်ဆိုင်ဟာဒေါက်တာတဲ့ခင်ဗျားလက်ဖြင့်သွားတွေ့နိုင်တယ်လို့ပြောတယ်တဲ့။အဲ့လိုပေါ့လေ။
အခုလောကုလသမဂ္ဂထိပ်တန်းခေါင်းဆောင်တယောက်ကိုမြမစီဆိုးရဘက်ကဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပြုခဲ့တယ်လို့ဗိုလ်ချုပ်မူကြီးသန်းရွှေပါဝင်မြမစီဆိုးရခေါင်းဆောင်တွေနဲ့ပါဆွေးနွေးမှုတွေပြုလုပ်ခဲ့တဲ့အတွက်မြမနိုင်ငံရေးအတွက်အလားအလာမျှော်လင့်ချက်တွေများရှိလာပြီလား
မနေ့ကချင်းနေတွေ့ရတာတော့အင်္ဂလာရာဇာလေးတို့ပင်ရဲတို့ကိစ္စနဲ့အများကြီးပဲထိတွေ့ခဲ့တယ်လေအဲတော့အခုဒီဂမ်ဘာတွေကသူအနေထားပေါ့သူကတော့ရာဇာလေးတဲ့ပို့ပြီးတော့မန်ဒိတ်အဲ့ဒီအရေပိုရှိတဲ့သဘောပေါ့လေသို့တော့လက်တွေ့ဒီကိစ္စကလုံခြုံရေးကောင်စီကိုတက်ပြီးတော့အဲဆွေးနွေးရမယ့်ကိစ္စစသဖြင့်ပေါ့လေအဲလိုပိုင်းကတော့သူကတော့အဲတိတိကျကျမပြောပါဘူးသို့တော့လည်းလက်တွေ့မြင်ရတာနိုင်ငံတော်အကြီးအကဲကသူ့ကိုအဲတွေ့ခွင့်ဝေပြီးသူနဲ့ဆွေးနွေးတဲ့ခြေနေမျိုးရောက်အောင်တော့အရင်လူတွေတဲ့စာရင်သူ့မှာပို့ပြီးတော့တိတိရောက်လုံနိုင်တဲ့ဟာကိုကက်ခါရတဲ့သဘောပါနဲ့တိုးတက်စပြုလာပြီးတော့ဒီလိုတော့ပြောလို့ရပါ